KNU အဖွဲ့ဟာညီလာခံပြင်စမနေ့ညနေပိုင်းမှာညီလာခံကနေထွက်ခွာခဲ့တာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့ KNU အထွေထွေအတွင်းမှဖရိုကွယ်ထူးဝင်းက KNU ရဲ့မဟာမိတ်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှာဒူတာတွေကိုတွဲလို့မဒူတာတွေကိုခွဲလို့ပြီးပူးပေါင်းတဲ့နေရာမှာလည်းအဖွဲ့အစည်းအားလုံးအတွက်အကျိုးဖြစ်စေရမယ်။နောက်ပြီးကျွန်တော်တို့အဖွဲ့ရဲ့အချုပ်အခြာအာဏာကိုထိပါတဲ့ပူးပေါင်းဆောင်ရွက်မှုမျိုးမဖြစ်စေရဘူးဆိုတဲ့မူကားလည်းရှိထားပြီးသားဖြစ်ပါတယ်။ညဉ့်ဉန်းရေးလုပ်ငန်းစဉ်ကိုတော့ကြိုက်လာနိုင်စရာမရှိပါဘူးလို့ကရင်သတင်းဌာနကပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ KNU အဖွဲ့ကဘာကိုမကျေနပ်တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရပါလို့ UNFC အထွေထွေအတွင်းမှုသစ်ခုဦးတယ်ကပြောပါတယ်
။သူတို့ပြောတဲ့အာဏာရှင်ကချစ်တောင်းတယ်လောက်တယ်ဆိုတဲ့အရာတွေကတော့တရားကိုယဉ်ကျေးမှုပြောတယ်လဲကျွန်တော်တို့နားမလည်ဘူးပေါ့နော်။လက်တွေ့မှာပေါ့။
ဟုတ်ကဲ
့အဲ့တော့တကယ်တမ်းသူအဲ့ဒီမူပေါ်စီကိုထောက်ပြချင်တယ်ဆိုရင်အဲ့ဒီမူပေါ်စီရေးဆွဲတော့ကဒီသူတို့ကလည်းသူပါခဲ့ကြတာလည်းနည
်း
ဟုတ်ကဲ့သူတို့ကဟိုမပါမနေရအားလုံးသဘောတူရမယ်မပါမနေရဆိုတဲ့သဘောမျိုးနဲ့ချခဲ့ကြတာလည်းမဟုတ်ဘူးပဲနည်းဘာလို့ဆိုလို့လဲဆိုတော့တော့ကျွန်တော်တို့ဖြေဖို့လိုတာပေါ့
ဒါအပြင်အခုဖြစ်စဉ်ကိုလည်းပြဿနာလို့မမြင်ပါလို့ခုဦးတွေကပြောပါတယ
်အခုကသမောစုတစ်ချောင်းလုံးမှလည်းကဲယူကဥဆောင်မှုခါရမှာသောမင်းဆောင်ခဲ့တယ်လောက်ခဲ့တယ်ဆိုတော့ခုနှစ်ကမှတော့သူတို့လည်းကျွန်တော်တို့ရှေ့ဆက်ပြီးတော့အတူတူဖြေသွားမယ်လူချင်းလူတူပေါ့နော်ကျွန်တော်တို့နေရာလေးဖြေဖို့လည်းကျွန်တော်စဉ်းစားရတာမျိုးရှိပါတယ်ဒါပေမဲ့လောလောဆယ်မှာတော့သူတို့အနေနဲ့အချက်တဲ့ပုံစံလေးပြောင်းနေရင်အလေးနေပြန်ပို့နိုင်တဲ့ချိန်အောင်ပါပဲကျွန်တော်တို့ခဏလေးစောင့်ဆိုင်ပေးနေတဲ့သဘောမျိုးပါပဲနော်ပြဿနာရလို့မဟုတ်ပါဘူးကျွန်တော်တို့ကစဉ်းစားနားလည်မှုတွေရှိပါတယ်ဟုတ်လားကျွန်တော်တို့ကျွန်တော်မြင်နိုင်စဉ်းစားရတော့ပြလဲမှာပ
ါဒါပေမဲ့ KNU အဖွဲ့ညီလာခံကထွက်သွားတယ်ဆိုတော့တည်င်းရဲ့နောက်မှာအပြေထုတ်သုံးသက်ချက်တွေအများအပြားထွက်ပေါ်လာပါတယ် The Voice တည်င်းမှာစက်တင်ဘာလ3ရက်နေ့က UNFC အစည်းအဝေးတက်ရောက်ခဲ့တဲ့ KNU ဘိုးကော်မတီဝင်ဖရူမန်းကြီးမောင်ကိုတွေ့ဆုံမေးမြန်းထားတဲ့အခါမှာတော့ UNFC ကအဖွဲ့တွေအနေနဲ့အစိုးရနဲ့တွေ့ဆုံရမှာအဖွဲ့ချင်းတွေ့ဆုံတာကိုကန့်သတ်တာနဲ့ပတ်သက်ပြီး KNU ကသဘောမတူဘူးလို့ပြောခဲ့ပါတယ်တကယ်တော့ KNU အဖွဲ့ဟာတမနာဦးသိန်းစိန်နဲ့6ချိန်တိုင်တိုင်တွေ့ဆုံခဲ့ပြီးဘာတွေဆွေးနွေးခဲ့သလဲဆိုတာပွင့်လင်းမြင်သာစွာပြောဆိုခဲ့ခြင်းမရှိဘူးလို့ KNU အဖွဲ့အတွင်းမှာရောလက်လက်ကန်တိုင်းရင်းသားအဖွဲ့တွေအတွင်းမှာပါပြောဆိုမှုတွေရှိခဲ့ပါတယ်အလားတူပဲတမနာဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခွင့်ရသူဖြစ်နေပါတယ်နောက်တစ်ချက်ကတော့ရှင်းမိုင်မှာကျင်းပနေတဲ့ညီလာခံအတွင်းမှာကို KNU အဖွဲ့ကိုနောက်ွယ်ကနေအစိုးရကညွှန်ကြားချက်တွေပေးနေတာရှိတယ်လို့အခိုင်အမာပြောဆိုသူတွေရှိပါတယ်ဒီလှုပ်ဆောင်ချက်ဟာတပြည်လုံးညဉ့်ဉန်းရေးအကောင့်ထယ်ပေါ်တဲ့ဖြစ်စဉ်အပေါ်ထိခိုက်မှုတွေရှိနိုင်လားမလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ် UNFC ညီလာခံလာတက်တဲ့တိုင်းသားကိုယ်စားလှယ်တူမှတ်ချက်ပေးတာကတော့
အဲ့ဒီကြေရတီကြက်ကပြီးခဲ့တဲ့ရန်ကုန်မှာသူဆောင်တဲ့အနေထားပုံမှာကဖယ်ရယ်ကိစ္စရောရှစ်နိုင်ငံဆွေးနွေးပွဲကိစ္စရောသုံးမွချက်ဆွေးနွေးကိစ္စရောကငင်းလို့မရပဲလက်ခံလိုက်ရတယ်ဒါလို့ဖြစ်နေတယ်မငင်းတာပဲလက်ခံရတဲ့အခါကျတော့ဒီ NCC နဲ့ဆက်ပြီးတော့တွစ်ဆောင်ဖို့မရအောင်ဒီလူတွေကဖြစ်တာဖြစ်တယ်တစ်ချက်ကိုတစ်ချက်ပြပဲတစ်ချက်ပြဆိုတာကသူတို့ကဟိုပြီးခဲ့တဲ့ NCC နဲ့တွေ့တဲ့ပွဲမှာကဆက်တူးရင်တော့နိုင်ငံရေးဆွေးနွေးပွဲစပွဲအရာသူတို့အရှုံးဖြစ်နေတယ်ဆိုဆိုပြန်ရင်ကြောက်တယ်သူဆုံးဆွေးနွေးပွဲကိုမဆက်မဖြစ်အောင်လည်းပဲသူတို့ဇနီးတနာခံကြရလည်းပါလေဒါတော့တယောက်မျိုးပေါ့ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီး UNFC တွဲဖက်အတွင်ရင်မူဘုံမူကြီးခွန်ဥက္ကာက
ထောက်ကားလိုက်ပါတယ်ပြောဖို့တော့ဆက်ပါတယ်ဒါပေမဲ့ UNFC ကအလုံးစမ်းနေအောင်မြင်နေတယ်ဒီတွင်းကရောဒီပါကရောထောက်ကမှုတွေတော်တော်လေးအဆင်မြင့်မြင့်ရနေတယ်ဒီလိုအချိန်ကုန်ကောင်းနေတဲ့အချိန်မှာတော့ဒါဒီအရှင်ဟုံကိုဒီစုဖွဲ့မှုနဲ့ဒီအရှင်ဟုံကိုနည်းနည်းပါးပါးရန်တန့်တော့အောင်ဒီလိုမျိုးနည်းနည်းပါးပါးကတိကောက်ဖြစ်တော့လှုပ်ချင်တဲ့အင်အားစုတွေလည်းရှိကြလဲရှိမှာပါဗျာအဲ့ဒီအင်အားစုတွေကနေပြီးတော့တိုက်ရိုက်မလုပ်ဘဲနဲ့နော်သူတို့ပုံလို့ရတဲ့လူကိုတုံးပြီးတော့လှုပ်တာလည်းဖြစ်နိုင်တာပေါ့
လက်ရှိအခြေအနေမှာတော့ KNU အဖွဲ့ဥက္ကရာမူတူးစေဘောကစက်တင်ဘာလ1ရက်နေ့က UNFC ကိုစာတစောင်ပေးပို့ခဲ့တယ်လို့ဒုတိယဥက္ကဋ္ဌနော်စီဖိုရာစိန်ကလည်းစာတစောင်ပေးပို့ခဲ့ပါတယ်ဥက္ကဋ္ဌရဲ့စာမှာ UNFC ကနေ KNU အဖွဲ့ ယာယီရဆန်းကြောင့်ရေးခဲ့ပေမဲ့ဒုတိယဥက္ကဋ္ဌရဲ့စာမှာတော့ကိုယ်စလဲစရင်မပေးပို့နိုင်တာကိုတောင်းပန်ထားပြီး KNU အဖွဲ့အတွင်းပြန်လည်ဆွေးနွေးမယ်လို့ပြောဆိုထားပါတယ်။ဒီစာနှဆောင်ရဲ့ရေးသားချက်အပေါ်မှာ KNU အဖွဲ့အတွင်းအကွဲအပြက်တွေဖြစ်နေပြီလားဆိုတဲ့မေးခွန်းတွေလည်းမေးနေကြပါတယ်။ဒါပေမဲ့ KNU အနေနဲ့NCCT အဖွဲ့နဲ့လက်တွဲပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်ပြီးလုပ်မယ်လို့တော့ကတိပြုထားပါတယ်။သောရရှင်များခင်ဗျာအားလုံးမျှော်လင့်နေကြတဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းတွေကတော့ဆက်လက်လှုပ်ရှားရှင်သန်နေဦးမှာပါ။ KNU အဖွဲ့ပြောခဲ့သလိုတူတာတွေကိုတွဲလို့မတူတာတွေကိုခွဲလို့ပြီးပူးပေါင်းတဲ့နေရာမှာလဲအဖွဲ့အစည်းအားလုံးအတွက်အကျိုးဖြစ်စေရမယ်ဆိုတဲ့စကားကိုတော့မှတ်သားထားပါလိမ့်မယ်။ဒါပေမဲ့အလုံးမျောလင့်နေတဲ့ငញ្ញံကြီးဟာရွှေပြည်တော်မျောတိုင်းဝေးဆိုတာမျိုးတော့မဖြစ်တန်ကောင်းဘူးလို့ထင်မိကြောင်းပါခင်ဗျာ။